2012ခုနှစ်ကBoston မြို့ Marathon ပြိုးပွဲကို ဘုံကွက် တိုက်ခိုက်တာမှာ ပါဝင်မှု တန်တရားနဲ့ အဖမ်းခံထားရပြီး တရားရုံးတွင် စစ်ဆေးနေတဲ့ Sokhar Zanayev မှာ အပြစ်ရှိတယ်လို့ ဒူလူကြီးဖွဲ့ဖွဲ့ကဘုံဒူးနေမှာ ဆုံးဖြတ်ချက်ထားလိုက်ပါတယ်။ သူရဲ့ အကူဖြစ်သူနဲ့တူ လုခဲ့တာလို့ ဆွဆွဲထားတဲ့ အဲ့ဒီ ဘုံကွက် တိုက်ခိုက်မှုမှာ လူ 3 ဦး သေဆုံးပြီး 264 ဦး ဒဏ်ရာရပါတယ်။ ဒူလူကြီးဖွဲ့ဟာ 2 ရက်အတွင်း 17 နာရီကြာ ဆွေးနွေးသုံးသပ်ကြပြီးတဲ့ နောက် အသက် 22 နှစ်အရွယ် Zanayev ဟာ သူ့ဘော် ဆွဲတင်ထားတဲ့ ပြစ်မှု 30 လုံးအတွက် အပြစ်ရှိတယ်လို့ ဆုံးဖြတ်တာပါ။ အဲ့ဒီ ပြစ်မှုတွေထဲမှာ တေးရန် ပေးလို့ရတဲ့ ပြစ်မှုက 18 မှု ပါဝင်ပါတယ်။ Boston မြို့က ပြည်သူ တရားရုံးတစ်ခုထဲမှာ ဂျူလူကြီးအဖွဲ့က ဆွဲချက်တစ်ခုချင်း အပေါ် သူတို့ ရဲ့ ဆုံးဖြတ်ချက်ကို ကျင်းညာချိန် အတွင်း သေဆုံး ဒဏ်ရာ ရသူတွေ ရဲ့ မိသားစု ဆွေ မျိုးသားချင်း တွေ လည်း ရှိ နေပါတယ်။ Zanayev ရဲ့ အမှုဟာ အခု ဆို ရင် တော့ ဒုတိယ ဆင့်ကို ရောက် သွားပါပြီ။ နောက်ထပ် ထွက်ဆို ချက်တွေကို ဂျူလူကြီးအဖွဲ့က နောက် တနင်္ဘက် အစောဆုံး ထားပြီး ကြားနာပါမယ်။ အဲ့ဒီ နောက် သူ့ကို တသက် တကျွန်း ထောင်ထဲ ကြာမလား တေးရန် ပေးမလား ဆိုတာ ဆုံးဖြတ်မှာပါ။ Sokhar Zanayev နဲ့ သူ့ရဲ့ အကူဖြစ်သူ Tamerlan Zanayev တို့ဟာ ရုရှား နိုင်ငံ Chechnya ဒေသက နေ အမေရိကန် ပြည်တော်စုမှာ ရွှေ့ပြောင်း အခြေချ နေထိုင်သူတွေပါ။ အကို Zanayev ကတော့ ဘုံခွဲ ပြီးတဲ့ နောက် ညီကို 2ယောက် ထွက်ပြေးနေရင်း ညီ Zanayev ကကားနဲ့ မတော်တဆတက်ကြိတ်မိပြီးတော့ သေဆုံးသွားတာဖြစ်ပါတယ်။